ရိန်ဂျာဒုက္ခတဲ့ကောင်းဆောင်မိုဟစ်ကူလာအသက်ခံမှုနဲ့ပတ်သက်ပြီးနာမည်ဟက်အမည်နဲ့တန်ရရှိသူတယောက်ကိုဖမ်းဆီးထားကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကပြောပါတယ်။တန်ရရှိသူဟာရိန်ဂျာတယောက်ဖြစ်တယ်လို့လည်းရဲကပြောပါတယ်။ဒီမှာဆူရော့ကအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အာဆာအဖွဲ့ကလည်းဝမ်းနဲ့ကြောင့်ကြည်ကြချက်တရားထုတ်ပြန်လိုက်ပြီးအဖွဲ့ပေါ်ထင်အောင်ထင်မှားဖြစ်လာနေတာတွေကိုငြင်းဆိုလိုက်ကလက်တွေကိုအေးအေးယူပေးဖို့တောင်းဆိုလိုက်ပါတယ်။ဒီအမှုကိုစုံစမ်းစစ်ဆေးအေးအေးယူဖို့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေကိုကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်နီတမ်ပလေးကကြာသပတေးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မြင့်ကြီးမစ္စတာဘက်ချ်လက်ကလည်းဒီသတင်းကိုကြားရတဲ့အတွက်ထိတ်လန့်တုံ့ပြန်ကြောင်းနဲ့တတိယရောက်စုံစမ်းစစ်ဆေးအေးအေးယူဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘယ်လ်ကင်ကလည်းပြင်းပြင်းထန်ထန်အပြည့်စုံနဲ့စစ်ဆေးအေးအေးယူဖို့တောင်းဆိုလိုက်ပါတယ်။မွေးပူလည်းဟာဂျင်းကြိုင်းနဲ့လူခွင်ဆိုင်ရာရခိုင်ပြည်နယ်ရိုဟင်ဂျာအဖွဲ့စည်းရဲ့ဥက္ကရာပါကော့ကစ်ဆပ်ပဇာနယ်အတွင်းမှာကကုတုပလောင်ဒုက္ခတဲ့စခန်းမှာရာဇဝတ်မှုတွေတိုးများလာနေပြီးမတူတဲ့အုပ်စုတွေကြားတင်းမာမှုကြီးထွားနေသလိုဘင်္ဂလားဒေ့ရှ်အတိုင်းဝင်းအတွင်းမှာလည်းရိုဟင်ဂျာစစ်ကြီးတွေသဘောထားတွေတိုးများလာနေတယ်လို့ကုလသမဂ္ဂလူခွင်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်